ဟုတ်ကဲ့ဆရာနိုင်ရင်သားရေအခုဆရာဝင်းတင် live မှာရှိနေပါတယ်ခင်ဗျအဲ့ဒါဆရာတို့ဒီတစ်ပတ်ဆွေးနွေးမဲ့ဟာကိုစပြီးပြောလို့ရပါပြီခင်ဗျဟုတ
်ကဲ့ဟုတ်ကဲ့အန်ကဲနေကောင်းရလားကောင်းပါတယ်ခင်ဗျကောင်းပါတယ်ခင်ဗျတို့ကနေတိုင်းကောင်းကြရလားခင်ဗျဟ
ုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဘက်ကလည်းနေတိုင်းကောင်းပါတယ်ဟုတ်အန်ကဲဟိုဇာမောရပန်းနဲ့သဘောမထားနဲ့ပေါ့လေနော်အချင်းပြေတော့တစ်ခါကလေးလောက်စကားပြောကြမှာလေအန်ကဲနဲ့လေ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျပြောပ
ါဒီနေ့လေထားမှာလွတ်တော်ထဲမှာငင်းချင်ကြီးအကျိုးဆောင်ပေါ့ဒီလိုပါလို့မျိုးပေါ့နော်ဖွဲ့စည်းဖို့တချို့ကသင်ပြလာတယ်တချို့ကကျိုးပန်းနေတယ်ဆိုတဲ့အကြမ်းနဲ့ပတ်သက်ပြီးတော့ပေါ့လေအဲ့ဒါကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးဒီငင်းချင်းကြီးတိဆောက်ဖို့အခြေအနေနဲ့ပတ်သက်ပြီးတော့အင်္ဂယ်ရဲ့မြင်အင်္ဂယ်ရဲ့ပြောလိုက်တဲ့နည်းနဲ့ပြောပြပေးပါလားအင်္ဂယ်ရဲ့
ကျွန်တော်ကတော့ဒီလိုပြောချင်တယ်ဗျာဒီတိုင်းသားများနဲ့ပြိပခါတွေဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ထာဝရငင်းညာကြီးကော်မတီတရားဖွဲ့စည်းမယ်ဆိုတဲ့လှုပ်ရှားမှုမျိုးဒီလိုလွတ်တော်အတွင်းမှာပေါ်လာတဲ့ဟာကိုကျွန်တော်ကတော့ကြိုးစားပါတယ်သဘောကျပါတယ်နောက်တစ်ချက်ကျွန်တော်ပြောချင်တာကဘာလဲဆိုတော့အဲ့ဒါနဲ့တစ်ချိန်တည်းမှာပဲနော်တိုင်းလူပြည်သားများရဲ့အသံလို့ခေါ်မယ်ဆရာကြီးတခေကိုရမိုင်းရဲ့ဒုမနာကုမနာပြည်ရင်းငင်းညာကြီးလှုပ်ရှားမှုများနဲ့တူတဲ့အဖွဲ့အစည်းတရားပေါ့ဗျာမကြခင်တော့ကပဲစပြီးတော့ပေါ်ပါတယ်နော်အဲ့ဒါလည်းလုံးအရေးကြီးတဲ့ကိစ္စဖြစ်တယ်လို့ကျွန်တော်ယူဆပါတယ်အဲ့ဒါနှစ်ခုကိုဆက်ဆက်လိုက်တဲ့အခါပြင်တော့ဒီပြည်ရင်းငင်းညာကြီးအလွန်လိုလားတယ်ဆိုတော့ဥတည်ချက်တွေဟာပေါ်ပေါက်လာတယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗျာဆရာဦးဝန်သာပြောစရာရှိတာပြောပါဦးခင်ဗျာခင်ဗျာချက်တွေ
ဘယ်လိုပါအင်္ဂယ်ရေဒီနိုင်ငံတကာဒီနေနဲ့နိုင်ငံတကာရဲ့အားပေးမှုနောက်ပြည်တွင်းမှာရှိတဲ့နိုင်ငံရေးအင်အားစုတွေဒီလူလူစုတွေရဲ့လိုလားမှုသာရပေါ်မှာဆက်တဲ့တော့အလားလားတော်တော်လေးကောင်းပါတယ်ဒါကိုကျွန်တော်လည်းယုံကြည်ပါတယ်ဒါပေမဲ့တစ်ဖက်ကပြန်ကြည့်မစင်လည်းအင်္ဂယ်ကြီးကျွန်တော်ကတော့နည်းနည်းတန်တရားနဲ့ကြည့်တာများလို့လားတော့မပြောတတ်ဘူးကျွန်တော်မြင်တာကဒီကောင်းဆောင်တော်လက်ရှိရကောင်းဆောင်ဟောင်းကြရပေါ့ရေလေသူတို့ရဲ့စေတနာနဲ့သဘောထားတွေကကျွန်တော်ကြည့်ရတာတိတ်တော့မယူတာဘူးလို့ထင်ပါတယ်ဥပမာဒီချင်းချင်းချင်းရေးတဲ့စီပြီးတော့မှဒီကြိမ်နေဝင်က63ခုနှစ်မှာခေါ်ခဲ့ပြီးတယ
်ဟုတ်ကဲ့
နော်အဲ့ဒါလဲတကယ်တမ်းသိနေတော့နိုင်ငံရေးရပြည်လဲရပြည်လဲကြောင်းအဲ့ဒီကိစ္စတွေကိုတခုမှမသိနေဘဲနဲ့စက်နေရခြားထားရေးစက်ပြင်စင်ရေးအဲ့ဒီပုံစံတွေယူပဲသိနေရင်းနဲ့ပေါ့လေနောက်ဆုံးတော့ဘာမှနားလည်မှုမရတော့အဲ့ဒါပြတ်ခဲ့ပူလာရှိတယ်အဲ့ဒါလိုပါပဲဒီ68နောက်ပိုင်းပေါ့နော်စက်လာတဲ့နဝတာနာဘဒီစစ်စုရမှာလဲအပြစ်ခရရဲ့ရေးတွေလုပ်ခဲ့တယ်အဲ့လိုလုပ်တဲ့နေရာမှာလည်းနိုင်ငံရေးရသိနေတာမရှိဘူးခင်ဗျနောက်ဆုံးကတော့ကျွန်တော်တို့ဘက်ကတော်တော်လေးကိုတောင်းဆိုခဲ့တယ်အဲ့တော့နောက်ဆုံးပါပြောလဲဆိုတော့အာမိသားကြီးလိုက်ကမှဆက်ပြီးတော့တင်ပြပါသိနေပါခင်ဗျားတို့လိုချင်တဲ့အခွင့်အရေးတွေအဲ့ဒီမှာအများကသဘောတူရင်တော့ဒါကတော့နားလည်မှုပြည်လည်မှုရပါမှာပါဆိုတဲ့သဘောမျိုးပေါ့နော်အဲ့ဒီအခွင့်အရေးတစ်ခုပဲဖွင့်ပေးတယ်နိုင်ငံရေးရအဲ့ဒီမှာကျွန်တော်တို့ဆက်ရောက်ပြီးတော့ဆွေးနွေးပြန်တော့နော်နောက်ဆုံးကတော့ပေါ့လေဟို73ဖွဲ့ကအမြင်တချို့တင်ပြတယ်ဒါကလည်းကျွန်တော်တို့လိုချင်တဲ့ဒီစစ်မှန်တဲ့ပြည်တော်စုပုံစံမဟုတ်သေးပါဘူးဒီအလုတ်ဖြစ်နိုင်ဖို့ဆိုတော့ဒီတိုင်းသားတွေဘက်ကနှုတ်နိုင်ပြတဲ့တိုင်းသားတွေရဲ့ဆန္ဒကိုအထက်ရောက်ကြည့်ပြီးတော့မှတင်ပြတာအဲ့ဒါတွေကိုလည်းတစ်ချက်မှလက်မခံဘဲနဲ့အာဒါကဥစ္စာပြတ်နဲ့မကပ်ယူဘူးဆိုပြီးတော့မှပြချခဲ့တယ်နော်နောက်ပြီးတော့အဲ့ဒါလိုတိုင်းသားတွေရဲ့ပြင်ပမှုဆန္ဒတွေကိုတကယ်ကြီးလာခံကြီးမှပြင်ပခွင့်မပေးဘူးသူဆိုင်ရာသူ့ဖွဲ့ထဲမှာပဲပြင်ပခွင့်ပေးတယ်အဲ့ဒီပုံစံမျိုးတွေကျွန်တော်တို့ကြည့်ရတော့ဒါကျွန်တော်တို့တိုင်းသားတွေဘက်ကသရော်လေးကိုခံစားချက်မကောင်းဘူးလို့ပြောရမယ်အခုကတော့ဒီသမရဦးသိစေဆွေရသစ်ပေါ့နော်အဲ့လိုပြောရမှာပေါ့အဲ့ဒီမှာဆွေရအစ်စ်ကြောင်းတိုင်းကြောင်းတိုင်းမှာတစ်ခါကဒီငင်းချင်းကြီးခေါ်တယ်ဆွေးနွေးတယ်နီလန်းကြတယ်အဲ့ဒီကြားတဲ့ကိစ္စကတစ်ခါကကြည့်ရင်နောက်ဆုံးတော့နိုင်ငံရေးရဖြည့်ဆင်းတာမဟုတ်ဘဲနဲ့စစ်တပ်ကိုပဲဆက်စည်းဖို့သူတို့ကြက်တဲ့ပုံစံမျိုးသူတို့ပုံသွင်းဖို့အဲ့ဒါကိုဒီပဲစူးစမ်းနေတယ်လို့ကျွန်တော်မြင်တယ်ဒါကြောင့်ဒီနေ့စစ်ပေါ်လာတဲ့ဒီငင်းချင်းကြီးဆိုတဲ့လေလံကြီးကလည်းတကယ်မှအဟုတ်ဖြစ်ပါမလားဒါမှမဟုတ်ရင်သူတို့အထင်ရဖို့ဒါမှမဟုတ်ရင်မိပရိယေရလူတို့ကိုသိသိဖို့အဲ့ဒီပုံစံများဖြစ်နေမလားလို့ပါကျွန်တော်မြင်တယ်လေအဲ့ဒါဦးကျေးမြင်ရဘယ်လိုရှိလဲ
ဟုတ်ကဲ့ခင်ဗျာအဲ့ဒီဟာနဲ့ပတ်သက်လို့ကျွန်တော်တို့အခုဘေးကနေပြီးတော့ကျွန်တော်ကြည့်တဲ့အခါမှာကျွန်တော်ဘာတစ်ခုနှစ်ခုသွားမြင်လဲဆိုတော့ ကျွန်တော်1992ခုနှစ်လောက်ကထောက်လိုင်းဘုရုခင်ညုံပေါ့ဗျာဘုရုခင်ညုံကနေပြီးတော့အဲမော်လမြိုင်ဘက်ကနေပြီးတော့ကော့ကရစ်ဘက်ကိုသွားတယ်ကော့ကရစ်ရောက်တဲ့အခါကျတော့အဲ့ဒီမှာသက်ဆိုင်ရာအဖွဲ့အစည်းကိုပြောတဲ့စကားတစ်ခုရှိပါတယ်အဲ့ဒါဘာလဲဆိုတော့တော်ရင်းကလူကြီးညီညာရေးစကားပြောမယ်ဆိုလို့ရှိရင်တော်ရဲကိုဝင်တဲ့အချိန်တုန်းကအဖွဲ့ချင်းဝင်သွားသလိုပဲညီညာရေးစကားပြောကျင်တယ်ဆိုရင်အဖွဲ့ချင်းပဲပြောတာကိုပဲလက်ခံမယ်ဆိုတဲ့စကားဖြစ်ပါတယ်ဒါကအစိုးရရဲ့အဲ့ဒီအချိန်တုန်းကသဘောထားပေါ့နော်နောက်တစ်ခုကတော့အခုဒီပိုင်းတော်တင်မှာဟလာအခုကြတဲ့ခါကျတော့အဲဆွေးနွေးမဲ့ပုံတံကွာနှမျိုးဖြစ်လာတယ်တမျိုးကဟလာအစိုးရဘက်ကနေပြီးတော့အစ်င့်နှိမ့်ပြီးတော့ဒီသဆိုင်ရာအဖွဲ့ကြီးများနဲ့ဆွေးနွေးပါဆိုတဲ့ချင်းကပ်မှုပုံတံနဲ့အဲဒီတော်ရင်လက်နက်ကိုင်အဖွဲ့ကြီးများဘက်ကနေပြီးတော့ UNSC ဆိုတဲ့ဟလာ Federal Council ရဲ့ဥဆောင်မှုအောက်မှာစုပေါင်းပြီးတော့မှအစိုးရနဲ့ဆွေးနွေးမယ်ဆိုတဲ့ပုံတံဖြစ်ပါတယ်အဲ့တော့ဒီပုံတံနှစ်ခုအရဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့ဆွေးနွေးကြည့်နိုင်မှုတွေဟာပြည်ပြည်လည်လည်မှဖြစ်ပါမလားလို့အဲကျွန်တော်စဉ်းစားမိတယ်ပေါ့ဆိုတော့ဆွေးနွေးတဲ့ပုံတံကတော့ကျွန်တော်ကတော့မိမှန်လက်မှန်ပုံတံတစ်ခုတော့ပေါ်တည်ခြင်းနဲ့ဆိုတော့မျှော်လင့်ချက်ရှိတဲ့ပြည်သူများအတွက်ကတော့ဒီဒုရသံတရားတွေပေါ်စရာအဲဆိုရင်ပူပန်မှုတွေပေါ်စရာဖြစ်တယ်လို့ပဲကျွန်တော်အဲ့လိုပဲသဘောထားပါတယ်ပြောပါအောင်ခင်ဗျာဦးဟန်သာ
အင်္ဂါရီတလို့ဒီအင်္ဂါပြောတဲ့ကိစ္စလေကျွန်တော်တို့ဒီတိုင်းသားတော်လိုင်းရင်အကြည့်တက်ကကျွန်တော်တို့ကဒီအင်းချစီကျွန်တော်တို့မသိနေတော့ဘူးကျွန်တော်တို့ကစီပေါင်းပြီးတော့မှ UNFC ဒီကတပေါင်းစုနေနေတော့သိနေတယ်ဒီကရပ်ပြီးချက်အမြင်ကဒါကကျွန်တော်တို့ရဲ့အစ်အကျုံပေါ်မှာရလာတာပါဒါကြောင့်လဲဆိုတော့89နောက်ပိုင်းမှာဖြစ်လာတဲ့ဒီပြစ်ခတ်ရဲ့ဆဲကြီးကတော့လုံးမှာစစ်တရရဲ့အစီအစဉ်ကိုကျွန်တော်တို့လေ့လာကြည့်လိုက်တော့သူတို့ကမူအတိအကျအခိုင်အမာခြင်းကမျိုးမရှိပဲနဲ့ပထမဦးဆုံးပေါ့နော်ဒီကိုကတို့ဝါတို့ပြစ်ခိုက်ရဆိုင်ကြီးစလုံးတော့တော့ဒါတို့အဖြစ်ကြီးတော်တော်များများကြီးသေးကြတယ်သဘောတော့တမူးကြီးကြီးပြီးတော့ဝယ်တာပေါ့နောက်ပိုင်းမှာ95အကုန်96ခုနှစ်လောက်ကြတော့ဒီအပြစ်ခိုက်ရဆိုင်ကြီးလုတ်တဲ့အဖွဲ့တွေကိုလက်နက်ဆုတ်ခိုင်းတယ်နောက်ပြီးတော့မှဒီလိုခွဲထားတဲ့အချိန်မှာပဲအနည်းတဲ့အဖွဲ့တွေလို့ပြောမှာပေါ့လေဥပမာပလောင်တို့ CAN SSNA တို့အဲ့ဒါကို2005ခုနှစ်မှာဒါလက်နဲ့ပိတ်လိုက်တယ်2010မှာပူဦးရလလဖဆိုတဲ့အဖွဲ့ကိုလည်းလက်နဲ့ပိတ်တယ်အဲ့ဒါမျိုးတွေလုတ်ထွက်တယ်နော်တဘောတော့ပေါ့လေဒီအင်အားပေါ်မှာကြီးပြီးတော့မှသူတို့ချိန်မုံလို့ရမယ်ဒါမှမဟုတ်ရင်အကြက်ဆိုင်ပြီးတော့ဆက်ပြီးလို့ရမယ်ရှင်လုတ်လိုက်တာပါပဲအဲ့လိုပုံစံမျိုးရှိတယ်လေအမှန်ကတော့စေတနာမှန်နဲ့ရှင်ရယ်တယ်ဖွဲ့လာလာဟောဒီမူနဲ့ကျွန်တော်ရှင်းနေမယ်ဟောဒီမူပေါ်မှာကျွန်တော်ပုံစံထားမယ်ဆက်ပြီးကျင်းပါလေအဲ့လိုမျိုးဖြစ်ဖြစ်နေအဲ့ဒီနီးနာမျိုးကိုစစ်စေးရအလေးကစစ်တုံးလာတဲ့အပေါ်မှာအမြင့်နေသားမှာတော့ကျွန်တော်တို့ကတော့နောက်ထပ်အဖြစ်မခံနိုင်တော့ဘူးကျွန်တော်တို့စီပေါင်းပြီးတော့မှဆွေးနွေးမယ်စီပေါင်းပြီးတော့မှရပ်တည်မယ်မှန်ကန်တဲ့မူတစ်ခုပေါ်မှာစီပေါင်းပြီးတော့မှဆင်ခြင်တယ်အဲ့ဒီဆန္ဒနဲ့အဲ့ဒီအမြင်နဲ့ကျွန်တော်တို့ကတော့တပေါင်းစုအနေနဲ့ရပ်တည်ပြီးတော့ဆွေးနွေးမယ်ဆိုတဲ့သဘောထားမျိုးနောက်တစ်ချက်ကလည်းဒီနယ်တွေမှာတစ်ခက်ကကြည့်ရင်သူတို့မှလည်းလုတ်ပိုင်ခွင့်အာဏာဆိုတာနည်းနည်းလေးပဲရှိတယ်ဒါတော့တစ်ခုပြောမယ်ဆိုရင်ဒီနေ့သားမှာအစိုးရဆိုတဲ့အုပ်ချုပ်ရေးအင်အားစုနဲ့စက်လိုင်းကအင်အားစုနဲ့ကလည်းသူဟာနဲ့သူလုတ်ပိုင်ခွင့်ရှိတယ်လို့ဖြစ်နေတယ်။အဲ့လိုမျိုးကလည်းကျွန်တော်တို့အများကြီးထပ်တက်စဉ်းစားဖို့လိုတယ်။ဒါကြောင့်ဒီနေ့အနေထားမှာကျွန်တော်တို့ကတော့စူပေါင်းပြီးတော့ဆွေးနွေးမှပဲဒီပြဿနာကကျွန်တော်တို့အတွက်အာမခံဖြစ်ရှိတယ်လို့တစ်ခါကလည်းလုပ်ငန်းရလည်းပုံမထီအောင်အောင်မြင်မယ်လို့ကျွန်တော်လည်းအဲ့လိုယုံကြည်ပြီးတော့အဲ့လိုရပ်တည်နေတာပါ။အဲ့ဒါကိုအင်ဂျယ်ရိုလည်းနည်းနည်းတုံ့တပ်မှုကိုပေါ့လေကျွန်တော်တို့ပြန်ပြတာဖြစ်တယ်
အဲ့တော့ဥဟန်တားရေဒီလိုရှိပါတယ်ခင်ဗျာသမဏလိမ့်စင်ပြောတဲ့စကားကတော့ဗာလဲဆိုတော့ခင်ဗျားတို့တွေအကုန်လုံးကအချိန်ကဥတွေပေါင်တွင်းရနေဆွနေကြပါအဲ့လားယူကော့ပွဲတွေဝင်ကြပါလွတ်တော်တွင်းမှာဆွနေကြမယ်ဆိုတဲ့စကားနဲ့ရှိတယ်အဲ့ဒါကြောင့်အဲ့ဒီအချိန်လေးကသူ့ရဲ့ညီညာရေးကလန့်ချက်ကဘာမှအကျိုးသက်ရောက်မှုရှိမှာမဟုတ်ဘူးလို့ကျွန်တော်နိုင်ငံရေးလောကကနေပြီးတော့တွက်ဆမိပါတယ်အဲ့ဒီတော့ပြဿနာနှစ်ခုရှိတယ်လို့ပြောချင်ပါတယ်တစ်ခုကတော့ဗာလဲဆိုတော့ဒီခုဆွနေပွဲတွေအကုန်လုံးဟာ2008အချိန်ကဥတွေပေါင်တွင်းရနေဆွနေရမယ်ဆိုတဲ့သဘောဖြစ်ပါတယ်ဒါအပြင်ကိုထပ်ပြီးတော့အခုလွတ်တော်ထဲမှာအခုဒုတိယအကြိမ်ဆွနေပွဲတွေကျင်းပတဲ့ခါကျတော့ပြန်ကြားရေးဝန်ကြီးတို့ဘာတို့ဆိုတဲ့ကြံတဲ့ရန်ကုန်တိုင်းကပုဂ္ဂိုလ်များပါတဲ့အပါအဝင်ကဘာတွေပြောလာလဲဆိုတော့အခုလိုအဲ့လိုဆွနေပွဲတွေလုပ်တဲ့အခါမှာဟလာဒိုးရီသုံးပါးရဲ့ပေါင်တွင်းရနေပဲကြော်ပြီးမလုပ်ရဘူးဆိုတာဒီမူပေါင်တွေကြားထဲကနေပြီးတော့ဆွနေရမယ်ဆိုတဲ့အခါကျတော့ ဒီဆွနီဘွဲကိုသူတို့ရဲ့အလူကြအတိုင်းသာဆွနီရမယ်ဆိုတဲ့သဘောမျိုးဖြစ်သွားတယ်ပေါ့အဲ့တော့ချုပ်လိုက်ရင်ဘာလဲဆိုတော့အဲ့ဒီသဘောထားဟာတွန်လိုင်းအင်အားစုတွေနဲ့အစိုးရကြားထဲမှာဖြစ်နေတဲ့ပြဿနာတွေမကပါဘူးအလားကျွန်တော်ဒီမြေပေါ်မှာရှိနေတဲ့ဒီမိုစီဖွဲ့စည်းများဥပမာ NLD လို့ဖွဲ့စည်းများနဲ့သူ့အကြားထဲမှာဖြစ်နေတဲ့ပြဿနာလည်းဖြစ်ပါတယ်ဒီနေ့ဒီ NLD မှတ်ပုံတင်နိုင်ရင်မရှိတဲ့ကိစ္စမှာလည်းဒီသဘောတွေပါနေပါတယ်မှတ်ပုံတင်ရမယ်ဆိုရင်လည်းဒီအခြေခံဥပဒေကြီးဟာကန့်လန့်ကြီးခံနေတယ်ဒီအခြေခံဥပဒေမူပေါင်းအရသာမှတ်ပုံတင်ရမယ်ဆိုရင်တော့ဒီကျွန်တော်ထင်တဲ့ NLD လို့အဖွဲ့စည်းများသို့မဟုတ်လည်းအလားတူပဲ NLD နဲ့အပေါင်းမှာဖြစ်တဲ့တိုင်းသားအဖွဲ့အစည်းများအနေနဲ့လည်းလက်ခံနိုင်မယ့်အနေအထားရှိပုံမပေါ်ဘူးခင်ဗျအဲ့ဒါဒီ2008အခြေခံဥပဒေတို့ဒီတို့ရေးသုံးပါလို့ဆိုတာကြီးကကန့်လန့်ကြီးခံနေတဲ့အခါကျတော့ဒီပြဿနာကိုဘယ်လိုရှင်းမလဲဒီပြဿနာတွေကအမှန်တိုင်းပြောရင်တော့ရှင်းလို့ရပါတယ်လို့ကျွန်တော်ယုံပါတယ်ဘာဖြစ်လဲဆိုတော့ဒီအခြေခံဥပဒေတို့ဘာလို့ညာလို့ဆိုတာတွေကလူတွေဆွဲတာပဲဗျာပြင်းပြီးတော့ညှိနှိုင်းကြမယ်ဆိုလို့ရှိရင်တော့ဟလာဒီမိုကရေစီအင်အားစုတွေဂျာနဲ့အစိုးရဂျာမှာပဲဖြစ်ဖြစ်ဟလာတော်လိုင်းအင်အားစုတွေနဲ့အစိုးရဂျာမှာဖြစ်ဖြစ်ဒါတွေကညှိနှိုင်းဆက်ဆက်ပြီးတော့ဖြည့်ရှင်းသွားနိုင်မယ်လို့ကျွန်တော်ယုံပါတယ်အဲ့တော့အဲ့လိုအခြေအနေတွေကိုကျော်လွှားဖို့အတွက်ကိုစေနာကောင်းတာရှိမယ်မျောမြင်ကောင်းတာရှိမယ်ဆိုလို့ရှိရင်တော့ဒီပြဿနာတွေကိုဖြည့်ရှင်းမှုအတွက်ကိုနီးလန်းတော့ရှာတင်နေလားအလျှော်တင်းနေလုပ်တင်နေနောက်တစ်ခါလွတ်တော်ထဲမှာပုဂ္ဂိုလ်တူပြောသွားတဲ့စကားတိုင်းပဲဒေါ်စန်းတူကြီးလို့ဟလာတိုင်းပြည်ကနေပြီးတော့လေးစားတဲ့ပုဂ္ဂိုလ်ကြီးဟလာမျောမြင်ရှိတဲ့ပုဂ္ဂိုလ်ကြီးရဲ့ပါဝင်ဆောင်ရွက်မှုကူးကောင်းဆောင်ရွက်မှုတွေကိုလည်းလိုက်နာသင့်နေဆိုတဲ့စကားကိုလည်းကျွန်တော်တို့လေးစားလိုက်နာသင့်နေလို့ကျွန်တော်အဲ့လိုပဲစပါတယ်ပြောပါအောင်ခင်ဗျ
ဟုတ်ကဲ့အင်္ဂါရေအဲ့ဒီအင်္ဂါမြင်တဲ့ကိစ္စကိုလည်းကျွန်တော်တို့လည်းမြင်တယ်နောက်တစ်ချက်ကကျွန်တော်တို့မြင်တဲ့အပိုင်းတွေလည်းကျွန်တော်တို့တိုင်းနာတွေအခွင့်အရေးတွေစိတ်ချုပ်နေလို့ဒါကိုနိုင်ငံရေးရကျွန်တော်တို့ကဖြည့်ဆင်းချင်နေတာပါဒီနေ့သူတို့ကြိုက်တဲ့ဖြည့်ဆင်းနေတဲ့ပုံကစက်တွေကိုဖျက်ပိတ်လိုက်ရင်ဒါပြီးသွားမယ်ဆိုတဲ့ပုံစံမျိုးဖြစ်နေတယ်အဲ့လိုမျိုးကိုကျွန်တော်လက်မခံနိုင်ဘူးအဲ့လိုကြောင့်ကျွန်တော်တို့မြင်တာလေဒီကနေ့ကျွန်တော်တို့နိုင်ငံမှာဖြစ်ရှိနေတဲ့ပြဿနာကတိုင်းနာဒီလိုမျိုးဘုတ်ကျုပ်ွဲနေတဲ့ပြဿနာကအကြီးကျကျတယ်လို့မြင်တယ်။အဲ့ဒါကိုဖြည့်ဆင်းရတဲ့ဒီမိုကရေစီခွင့်ရည်လိခွင့်ရည်တွေပါဆုံးဆုံးသွားတယ်
။ဘောပေါ့ပါပြီ။ဘောပေါ့ပြီ။ဒီနေရာမှာကျွန်တော်ညီကုန်းကျုပ်ကျွန်တော်ပြောချင်တဲ့စကားတစ်ခုကတော့မကြခင်ကဒေါ်စန်းသူကြီးပြောခဲ့တဲ့စကားတစ်ခုကိုကျွန်တော်ကိုးကားချင်ပါတယ်။မမပြည့်ရဲ့အရေးပြည်တော်စုရဲ့အရေးကိုဖြည့်ရှင်းတဲ့အခါမှာတိုင်းသားတွေရဲ့လူဝင်ဆန္ဒတွေသဘောထားတွေအယူဆတွေဟလာထင်မြင်ချက်တွေတောင်းဆိုချက်တွေဒါတွေကိုပြပေးထားလို့မရဘူးချင်းချန်သားလို့မရဘူးဆိုတဲ့အချက်ဖြစ်ပါတယ်ဒီသဘောထားပေါ်မှာအခြေခံပြီးတော့ကျွန်တော်နိုင်ငံရဲ့ပြဿနာတွေကိုညီညွတ်ညွတ်နဲ့အပေးယူမြတ်မြတ်နဲ့စေနာမှန်မှန်နဲ့ဖြေရှင်းသွားကြရင်တော့ပြဿနာတွေဟာပြည်လည်ဖို့အတွက်လမ်းစတဝက်မကဘူးကျော်နင်းနိုင်လိမ့်မယ်လို့ကျွန်တော်ယူဆတယ်ဆိုတဲ့အကြောင်းပြောရင်ကျွန်တော်တော့ညီကုန်းကျုပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အန်ကယ်ပြည်ပြီးတယ်မှာလည်းအန်ကယ်ရဲ့အမြင်လေးဟိုကြံပြီးတဲ့တည်းကလေးကျွန်တော်ကြားတဲ့ဘက်လည်းအများကြီးအောက်ကြည့်ဖြစ်ပါတယ်ကျွန်တော်တို့ဘက်ကလည်းကြိုးစားကြမှာပါအင်္ဂါရဘက်ကလည်းဝိုင်းမကျစားကြပါ။ဒါပါပဲကျွန်တော်လည်းကြည့်ကြည့်တင်ပါတယ်အင်္ဂါပုံမှာ
။ဟုတ်ကဲ့ဗျာဟုတ်ကဲ့အကြည့်ပါခင်ဗျာ။